ကျန်းဖက်မှုတိုက်ဖျက်ရေးသဘာဝဘေးအန္တရာယ်ကြော်တင်ကာကွယ်ရေးနှင့်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးစတဲ့အရေးတကြီးကိစ္စတွေကိုအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရှေ့သတင်းပတ်ကြရင်ဆွေးနွေးကြဖို့ရှိပါတယ်။ အနည်း50ပြည့်အာဆီယံနိုင်ငံသားဝန်ကြီးများဆွေးနွေးပွဲနဲ့အာဆီယံဆွေးနွေးပွဲနိုင်ငံတွေနဲ့တခြားဆွေးနွေးပွဲတွေကိုဩဂတ်လ2ရက်နေ့ကနေ10ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲတွေမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလဆန်၊ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ဖ်၊တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီတို့အပြင်EU ဥရောပသမဂ္ဂရဲ့နိုင်ငံသားရ န်ရေးအစီအစဉ်တွေဘလောက်တိုးတက်မှုရှိသလဲဆိုတာကိုအာဆီယံခေါင်းဆောင်တွေဆွေးနွေးတုံ့ပြန်ကြမယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကပြောပါတယ်။ဒါအပြင်အာရှပစိဖိတ်ဒေသတွင်းလုံခြုံရေးအခြေအနေ၊ရေချောင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအကြမ်းဖက်ဝါဒတိုက်ဖျက်ရေးစားတဲ့ဘုံစိုးရိမ်စရာကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။အာဆီယံအသင်းကြီးတည်ထောင်ခဲ့တာအသင်း50ပြည့်ထိမ့်မှအဖြစ်ဩဂတ်လ10ရက်နေ့ကျရင်တမရရော်ဒရီဂိုဒူတာတေကမိန့်ခွန်းပြောကြမှာဖြစ်ပါတယ်ရှင်။